ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်လို့လူသိများတဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကကော်မရှင်အဖွဲ့ဝင်၃ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့မြန်မာဘက်ကဒုက္ခသည်တွေကိုထားတယ်ဆိုတဲ့စခန်းတွေကိုအခုသတင်းပတ်တွင်တွားရောက်ကွင်းစင်ကြည့်ရှုခဲ့ပါတယ်။မကြာခင်ကရောက်ရှိလာတဲ့ဆိုတဲ့ဒုက္ခသည်တွေထဲမြန်မာနိုင်ငံကနေထိုင်ခွင့်အထောက်အထားတွေကင်ဆောင်သူတွေတွေ့ရပြီးသူတို့စခန်းတွင်အခြေအနေဟာအတော်လေးဆိုးဆိုးဝါးဝါးနေထိုင်နေကြရတယ်လို့သိရပါတယ်။ဒီအဖွဲ့ဟာဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အဲ့ဒီထက်မှပါသွားတဲ့ထက်ကကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးအေးလွင်ကိုကိုသားညွန့်ဦးကဒီခီးစင်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစတင်ပြောပါတယ်
။အကြံပေးကော်မရှင်ကလည်းပြီးတော့ဘင်္ဂလားဒေ့ရှ်ကိုသွားလေ့လာတဲ့နယ်ဆိုပြီးတော့အကြံပြုတော့ဟုတ်ပဲအစိုးရအခုတာဝန်ယူပေးတယ်လေ။တာဝန်ယူပေးတော့ကျွန်တော်တို့သုံးရက်သွားပြစ်ပါလေ။အ
ဲ့ဒီကသူတို့ရှိတဲ့ဒုက္ခသည်စခန်းကြီးဘက်ကရောက်ပါလားအငယ
်။ရောက်ပါတယ်ခင်ဗျာ။
အဲ့တော့အဲ့ရအခြေအနေလေးနည်းနည်းလေးရှင်းပြပေးပါလားဘလူအနေထားရှိပါလဲခင်ဗျာသူတို့ပြောနေတာဘင်္ဂလားဒေ့ရှ်ကဒီနှစ်ထဲပိုင်းထဲမှာကိုသူတို့ရှိကိုရောက်လာလူကတောင်ကနန်းရှိတယ်လို့ပြောနေလို့ပါအ
ဲ့လိုတော့ပြောတယ်ကျွန်တော်တို့ကတော့လေကော့ခ်စ်ဘဇားရောက်ပါတယ်တက်နက်ဖ်လည်းရောက်ပါတယ်အဲ့မှာသူတို့ကမ်ကသုံးမျိုးခွဲထားပါတယ်ခင်ဗျာတစ်ခုက90ပတ်ဝန်းကျင်ကရောက်တဲ့ registered camp ဆိုပြီးတော့ပေါ့နော်တော်တော်စနေစကြပေါ့နော် UN ဘာလို့ကနေလောက်ထားတာတစ်ခုရှိတယ်နောက်တစ်ခုက make shift ဆိုပြီးတော့ဟိုသူတို့တော့တခုပေါ့လေနည်းနည်းလေးဟိုပါပေါ့အဆင်နိုင်တာပေါ့လေနောက်ပြီးတော့မှ new arrival ဆိုတဲ့ဟာတွေကတော့တော်တော်ကိုအချိန်နေဆိုးပါတယ်သူတို့နေရတဲ့ဟာတွေကဟိုတဲရီပါလေရတယ်တော်တော်လေးကိုခနှုတ်ခနဲ့နဲ့အဲ့လိုနေရတဲ့ဟာတွေတွေ့တယ်အရေးအတွက်အကြည့်ကြကတော့ကျွန်တော်တို့လည်းဟိုအတိမပြုံဆိုင်မှုလေးတွေ့တာတော့လူတော်တော်များများတွေ့ကြပါလေ
ဟုတ်ကဲ့ new arrival ဆိုတာဘယ်ကာလလောက်ကရောက်လာတဲ့လူတွေလဲခင်ဗျ
အခုကျွန်တော်တို့ဒီကိုရဲ့နေမှာဖြစ်ပြီးတဲ့နောက်ပိုင်းကိုရောက်လာတာ
ဟုတ်ကဲ့အငယ်အဲ့ဒါကလူတော်တော်များလားသူတို့ပြောနေတာတောင်းကနရှိတယ်ပြောလို့အဲ့လောက်ထိရှိနိုင်ပါလား
အဲကျွန်တော်တို့မခံမနိုင်ဘူးဒီတိုင်းမှာတွေ့တော့တွေ့တယ်လူတွေတော်တော်များများလေနောက်တနေရာထဲမှာဟုတ်သူတို့ကနေရာအမျိုးမျိုးမှာရှိနေကြတာလေတွေ့တယ
်သူတို့ကတကယ်ပဲမြန်မာနိုင်ငံကထွက်ပြေးလာတဲ့လူတွေပဲလားမြန်မာနိုင်ငံကလူတွေပဲလား
ကျွန်တော်တို့ကမေးတဲ့ခါမှာဗမာလူပြောနိုင်တဲ့လူရှိတယ်နောက်ပြီး culture မှတ်ပုံတင်ပြနိုင်တဲ့လူရှိတယ်နောက်ပြီးတော့ကျွန်တော် white card ကိုပြန်အပ်ထားတဲ့ခါမှာရတဲ့ receipt လေးတွေအဲ့ဒါလေးတွေကိုပြန်ထိုင်နေလို့ရှိတယ်။တချို့ကမမာလို့မပြောနိုင်ဘူးမစလို့ရွာပင်မှာရှိတယ်ဆိုတော့ကျွန်တော်တို့မေးသမျှပေါ့နော်။သူတို့ပြောနိုင်တယ်။ရွာကိုသူတို့ရဲ့ဘာသာစကားနဲ့သူတို့ပြောတာပေါ့နော်။အဲ့တော့ကျွန်တော်တို့ကရခိုင်နာမည်ရောတိလာဆိုတော့ရခိုင်နာမည်နဲ့သူတို့ပြောနိုင်တယ်လို့ရှိတယ်။ကျွန်တော်တို့တွေ့သမျှလူတွေကတော့အဲ့ခုနကကျွန်တော်တို့မေးတဲ့မေးခွန်းတစ်ခုနဲ့မဟုတ်တစ်ခုနဲ့တော့သူတို့ဖြေနိုင်ကြပါတယ်။
အဲ့ဒီလူတွေနဲ့ပတ်သက်လို့ရောနိုင်ငံသားစီစဉ်မှုတွေကျွန်တော်တို့မြန်မာဆူရဘက်ကလုပ်တာမျိုးတွေရောဆရှိနေပြီလား
အဲသူတို့ကဟိုကတော့ဒုတိယဝန်ကြီးကောင်းဆောင်တဲ့အဖွဲ့ပေါ့နော်ဒါသူကကိုယ်တည်းအဖြစ်နဲ့လေသူလာထားတာရှိတယ်ရှိပြီးတော့သူတို့ဆက်လုပ်တော့မယ်ဆိုတဲ့အကြောင်းလေးတွေတော့သိခဲ့ရပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့တော်လေးနိုင်ငံကြေးရေးဌာနကအစည်းအဝေးထိုင်နေလို့သိရပါတယ်အဲ့ဒါကိုသူတို့ဥမာဘလူးကင်တွေ့မလဲပေါ့တချို့ option တခုဆိုရင်ကျွန်းတကျွန်းကိုပို့ပြမယ်လို့ပါလို့အဲ့ဒါမျိုးထိပြောတာရှိတယ်အဲ့တော့အင်ငယ်တို့နိုင်ငံကြေးရေးဌာန
လေကျွန်တော်တရင်စားတယ်ပဲဖားတာကျွန်တော်နိုင်ငံကြေးရေးဝန်ကြီးနဲ့တွေ့ပါတယ်တွေ့တော့ကတော့အဲ့ဒါတွေပဲတိတ်ပြောတာမကြဘူးနိုင်ငံကြေးရေးဝန်ကြီးနဲ့တွေ့ရတယ်ပြည်ထောင်စုဝန်ကြီးနဲ့တွေ့ပါတယ်ဝန်ကြီးချုပ်ရဲ့အတိုင်းအမြန်ကလည်းတွေ့ပါတယ
်ဟုတ်ကဲ
့အဲ့ကျွန်းပို့မယ်ပါမယ်ဆိုတော့သူတို့ဘင်္ဂလားဒေ့ရှ်တရင်စားတယ်မှာကျွန်တော်လည်းဖတ်လိုက်ရတယ်တို့တော့သူတို့တခုပြောတာကတော့သူတို့အတွက်ဝင်တော့ဝင်ဖို့ဖြစ်နေတယ်ဆိုတော့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလူတွေကဒီကိုရောက်လာပြီးတော့တဲတွေပါကြီးဆောက်ဖို့အတွက်ကတစ်ပင်တွေပါကြီးခုတ်တော့တစ်တော့ပြုံးလူကြီးဖြစ်တယ်။နောက်ပြီးတော့ကသူတို့အတွက်ကဒီဒေသကများပထမတော့ကြီးကြီးပြည်ပြည်လက်ခံနဲ့ကြာလာတဲ့အခါမှာပေါ့လေ။နည်းနည်းသူတို့အတွက်ကဘာခေါမလဲအလောက်ကိုင်းရှာဖို့ကြီးမှလည်းအပြိုင်ဆိုင်လေးတွေဖြစ်လာတာတွေရှိတယ်။နောက်ခုဘက်ကဗမာပြည်ဘက်ကနေပြီးတော့ရာပဒီ trafficking ကလည်းသူတို့အတွက်ကအရန်ကို crime တွေကိုမြင့်တက်စေတယ်ဆိုပြီးတော့သူတို့ပြောတဲ့ပုံကတော့သူတို့တွေအင်မတန်ကြီးမားသောဝင်လုံးဝင်မှုဖြစ်တယ်ဆိုတဲ့လေသာနေတော့ပြောပါတယ်
ဟုတ်ကဲ့အခုအစ်စ်ရောက်လာတဲ့လူတွေကိုနိုင်ငံတကာဥမာအဖြစ် UNHCR တို့ဘာကကူညီတာရောမရှိဘူးလားခင်ဗျအ
ဲသူတို့ကစရင်းကိုမယူရသေးဘူးအဲ့တော့အဲ့လူတွေပဲကျွန်တော်တို့လိုက်လက်ပြတာပဲလေခဏလက်ကြသူတို့ဘာမှမလုပ်ရသေးဘူးခင်ဗ
ျရခိုင်အရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးအေးလွင်ကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်